နေပြည်တော်အလုတ်သမားနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနအမျိုးသားအဆင့်ကော်မတီအစည်းအဝေးမှာအလုတ်သမားတွေရဲ့အ ਨੇ ဆုံးအခကျင်းငွေသတ်မှတ်ရေးအမျိုးသားကော်မတီကနေမြန်မာနိုင်ငံအလုတ်သမားတွေအတွက်အနိုင်ဆုံးလှုပ်ခလာစာတရက်ကိုလက်ရှိမြန်မာငွေ3600ကျပ်ကနေ4800ကျပ်အဖြစ်ဒီဇင်ဘာလ29ရက်နေ့ညပိုင်းမှာသတ်မှတ်အဆိုပြုပေးလိုက်ပါတယ်။ဒါပေမဲ့ဒီအဆိုပြုချက်ဟာအလုတ်သမားတွေဘက်ကတောင်းဆိုမှုတွေနဲ့အနှဲငယ်ကွာဟနေတဲ့အတွက်ကန့်ကွက်လာနိုင်ကြောင်းအလုတ်သမားရေးဆောင်ရွက်နေသူတွေကပြောပါတယ်။ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေဆိုင်ပေရီသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံနေပြည်တော်မှာပြုလုပ်ခဲ့တဲ့အစည်းအဝေးမှာတော့အ ਨੇ ဆုံးအခကြေးငွေသတ်မှတ်ရေးအမျိုးသားကော်မတီကနေမြန်မာနိုင်ငံကအလုပ်သမားတွေအတွက်အနှိမ့်ဆုံးလိုအားကားငွေတစ်နှစ်ကိုကျပ်ငွေ3600ပေးနေရကနေကျပ်ငွေ4800အထိပေးဖို့အတွက်အဆိုပြုခဲ့တာပါဒီအဆိုပြုချက်ဟာအလုပ်သမားတွေတောင်းဆိုနေတဲ့အ ਨੇ ဆုံးလိုအားကားငွေ9600ကျပ်အထိပေးဖို့အတွက်တောင်းဆိုနေမှုတွေနဲ့ကွာဟမှုတွေရှိတာကြောင့်ကန့်ကွက်မှုတွေရှိလာနိုင်တယ်ဆိုပြီးအလုပ်သမားရေးလှုပ်ရှားသူကိုသိအောင်မြင်ကဆိုပါတယ်
တောင်းလေကျွန်တော်9000ကျော်တောင်းတယ်အခု4800ဆိုဘယ်လိုပုံစံမျိုးနဲ့ဒီလိုသဘောအလုပ်သမားတွေရဲ့တန်လျော်ဒီချာတော့မသိရသေးဘူးဒီနေ့မှထွက်လာတာဆိုတော့ဘာလို့ကောက်ွက်နိုင်လဲဆိုတော့အခုကလုပ်ငန်းခွင်ကမတည်နေဘူးကုန်သိန်းလုံးတွေကပြန်ပြောရင်နေ့စဉ်နေ့တိုင်းလိုလိုတက်နေတယ်ဝေဝေထွက်ငွေကွာဟမှုပေါ်မှာပုံတိအလုပ်သမားတွေကဒီပုံပြက်ချက်ပေါ်မှာတော့တင်နိုင်နိုင်မယ်လည်းမထင်ဘဲနဲ့သူတို့ဘက်ကလည်းဆက်လက်ပြီးတောင်းဆိုနိုင်တဲ့အစားနဲ့ဆက်လက်ထွက်ပေါ်လာနိုင်တယ်လို့ကျွန်တော်အဲ့လိုပဲယူဆတယ်
ဒီပြည်တော်မှာပြုလုပ်ခဲ့တဲ့ဆွေးနွေးပွဲမှာတော့ပြည်တော်စုဝင်ကြီးဦးသိန်းစွေကဈေးကွက်စီးပွားရေးနဲ့လုပ်ငန်းဝင်တည်ငြိမ်အေးချမ်းရေးကိုအလေးထားစဉ်းစားပြီးမြန်မာနိုင်ငံရဲ့လက်ရှိအခြေအနေနဲ့တင့်တော်မဲ့နှုံတားကိုအတည်ပြုပေးဖို့အတွက်ပြောဆိုခဲ့တာပါဒီနောက်မှာတော့အစည်းအဝေးမှာအ ਨੇ ဆုံးအခကျင်းငွေသတ်မှတ်ရေးအမျိုးသားကော်မတီကနေအ ਨੇ ဆုံးလောကကို4800ကျပ်အထိပေးဖို့အတွက်အဆိုပြုခဲ့တာပါဒီအဆိုပြုချက်နဲ့ပတ်သက်ပြီးကန့်ကွက်လူသူတွေအနေနဲ့ဥပဒေအရဆိုရင်ရက်ပေါင်း60အတွင်းမှာကန့်ကွက်နိုင်တာဖြစ်ပါတယ်မကြသေးရင်ကပဲအလို့ရှင်တွေဘက်ကပြောဆိုတာကအ ਨੇ ဆုံးတစ်နှစ်လောကကို4000ကျပ်အထိသာပေးနိုင်ကြောင်းပြောဆိုခဲ့ပြီးအလို့သမားတွေဘက်ကတော့9600ကျပ်အထိပေးဖို့အတွက်တောင်းဆိုခဲ့တာပါမြန်မာနိုင်ငံမှာလောကလာစာနှဲပါမှုဝင်ငွေထုတ်ဝေမများတမှုတွေကြောင့်အိန္ဒိယချင်းနိုင်ငံတွေကိုအလို့သွားလို့လူတွေကများပါတယ်အခုဆိုရင်ထိုင်းနိုင်ငံမှာတော့အနှိမ့်ဆုံးလောကကိုလာမယ့်ဇန်နဝါရီကစပြီး900ခန့်လုံးတိုးပြီးတစ်နှစ်ဘတ်ငွေ300ကနေ315ဘတ်ထိပေးဖို့အတွက်သတ်မှတ်ထားတာကြောင့်အလို့သမားတဦးဟာတစ်နှစ်ကိုကျပ်ငွေနဲ့ဆိုရင်13000ကျော်ကျော်ရရှိမှာဖြစ်ပါတယ်လက်ရှိမှာလည်းအဲ့ဒီဝင်းကျင်လောက်ထိရရှိနေတာပါအချိန်ပိုကြီးနဲ့ဆိုရင်အလို့သမားတဦးကိုတစ်နှစ်ကိုကျပ်ငွေ2000လောက်ထိရရှိနေတဲ့လုပ်ငန်းဝင်တွေရှိနေတဲ့အတွက်မြန်မာနိုင်ငံကတစ်နှစ်အ ਨੇ ဆုံးလောကငွေဟာနေ့စဉ်တက်နေတဲ့ကုန်စည်နှုန်းတွေကြောင့်အလို့သမားတွေအနေနဲ့မလောက်ငှမှုတွေဖြစ်လာနိုင်သေးတယ်လို့လည်းအလို့သမားရေးလှုပ်ရှားဆောင်ရွက်နေသူတွေကတုံ့တက်ပြောဆိုခဲ့ပါတယ်ရှင်